ဒီနေ့ဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာ28ရက်မြောက်ရှိပါပြီ။ဒီရက်တွေအတွင်းစစ်အာဏာသိမ်းမှုကိုလက်မခံကြောင်းနိုင်ငံ내အဝန်ကပြည်သူတွေနှီးပေါင်းစုံနဲ့ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒီပြည်သူတွေကိုဦးဆောင်ခဲ့တာကတော့ Generation Z လို့ခေါ်တဲ့ဆယ်ကျော်သက်အရွယ်လူငယ်တွေဖြစ်ပါတယ်။လူကြီးတွေရဲ့အတွေ့အကြုံနဲ့လူငယ်တွေရဲ့တီထွင်ဖန်တီးမှုဇွဲလုံးလကိုကြိုးစွန့်အနစ်နာခံမှုတွေပေါင်းစပ်လိုက်တဲ့အခါမြန်မာနိုင်ငံရဲ့စစ်အာဏာရှင်ဆန့်ကျင်မှုຫນွေဦးတော်လှန်ရေးဟာကဘာရဲ့အာယုံစိုက်စရာဖြစ်လာပါတယ
်ဖြစ်သွားပါဒီကတည်းကအဲ့ဒီဖြစ်ပါတယ်ဒီကတော့အခုဖြစ်နေတဲ့ကိစ္စတွေပတ်သက်ပြီးတော့ပြည်သူလူထုက6ရက်နေကလေးကနေပြီးတော့လက်ပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။မှတ်တမ်းရေးကအဲ့ဒီတသက်စီစဖြတ်တဲ့နေရာပေါ့နော်။ဒီဘက်ကတော့ခုနှစ်ရက်နေရာတွေစပြီးတော့ဒီနေ့ဒီအချိန်ထိတရက်မှမပြတ်ခတဲ့လက်ပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြရဲ့ဒီလက်တွေတွေမှာကဒီဘက်ကမျိုးစုံလုပ်ခဲ့ကြပါတယ်။ Choice စီလည်းလုပ်ခဲ့တယ်။ Choice ဖြစ်အောင်လည်းလုပ်ခဲ့တယ်။ဒီဘက်ကဆန္ဒပြခဲ့တဲ့အားလုံးတွေကတခုကတော့ဒီတော့ TikTok ကပြီးတော့ဆန္ဒထုတ်ဖို့ကြာခဲ့ကြဖြစ်ပါတယ် TikTok လုံးဝရည်ရွယ်ချက်ကတော့ဒီမှာအိမ်မှာအေးစစ TikTok ကလည်းရတယ်ဘဝတွေကလည်းဘောထွက်ပြီးတော့ဒီတော့ဆန္ဒပြရတဲ့ TikTok ကလည်းရတယ်ဆိုတော့ရည်ရွယ်ချက်ကိုပြည်သူလူထုသိစေချင်တာဖြစ်ပါတယ်တခါရတဲ့ international attention ရအောင်လို့ဒီမှာကြိုးစားခဲ့တာဖြစ်ပါတယ်ပြည်သူလူထုကလည်းဒီလိုမျိုးရည်ရွယ်ချက်ကိုတည်ဝါရဲ့အခါတခဲတဲ့အားပေးထောက်ခံမှုကိုရရှိခဲ့ပါတယ်ဒီမှာအခုဒီဘက်ကဒေဂရကာ choice အနေနဲ့ပဲဖြစ်ဖြစ်ဒေဂရကာအထက်ရှိရအောင်ဒီဘက်ကဒီမိုကရေစီပြန်လည်ရရှိအောင်ဒီဘက်ကဒီစစ်အစိုးရဘုံကချရှုံးသွားအောင်ဒီဘက်ကဒီအတော်ဆက်စစ်ကြီးနဲ့ဒေဂရသမရဦးဝေးပြည်တို့ဖြစ်ပြန်လည်လှုပ်ပေးရတဲ့ဒီဘက်ကလီဒါကိုဒီဘက်ကပြန်လည်ရရှိဖို့အတွက်ဘာလို့ဆိုလှုပ်သွားမှာဖြစ်ပါတယ်ဒီဘက်ကအစိုးရတိုင်ဝန်ဝင်သွားမှာဖြစ်ပါတယ်ဒီဘက်ကလမ်းထွက်ပြီးရယူနေတာမဟုတ်ပါဘေးပြန်လာလို့ရှိရင်ပတ်ဖို့အတွက်ပတ်ထွက်ခွင့်ရပါပါ
အကနဲ့ဆန္ဒတွေကိုထုတ်ဖော်ကြသလိုဂီတဟာလည်းလူလူတော်လှန်ရေးအတွက်အရေးပါတဲ့တယုတ်ဖော်မှုဖြစ်လာပါတယ
်ဂျာစီလုံငယ်တယောက်အနေနဲ့ကိုတက်ချမ်းနဲ့ဒီဂီတနဲ့ပဲကနေပြီးတော့မြန်မာပြည်သူပြည်သားတွေရဲ့စစ်မှန်တဲ့အတန်ကိုကဘာကကြားသိနိုင်စေဖို့တစ်ဖက်တစ်လမ်းကနေပြီးတော့ပါဝင်ဖြစ်တာပါအခုဆိုလို့ရှိရင်ညီမတို့လူငယ်တွေနေတိုင်းပေါ့နော်လမ်းပေါ်ရောက်နေကြပါပြီကျွန်တော်တို့ဒီမှာအနာဂတ်အိမ်မက်တွေရှိတဲ့အတွက်ကြောင့်မလို့လမ်းပေါ်ထွက်ပြီးတော့ညီညာစွာဆန္ဒထုတ်ဖော်ရင်းနဲ့ဒီဒီမိုကရေစီတိုက်ပွဲကိုဝင်နေကြတာပေါ့နော်ဘလောက်အောင်မြင်မယ်ဆိုတာကညီမတို့ဂျန်စီလူငယ်တွေကအပရက်ဇန်တေးရှင်းပေါင်းစုံနဲ့ပေါ့နော်ကျွန်တော်တို့လူချင်းနဲ့ဒီဒီမိုကရေစီမရမချင်းရှစ်ဆက်တိုးကြမယ်လို့ယုံကြည်ပါတယ်။အရှိရှောက်လည်းညီမတို့တွေဆက်လက်ပြီးတော့ညီညွတ်စွာဆန္ဒထုတ်ဖော်ကြမယ် and then နယ်ပယ်ပေါင်းစုံကလူတွေကလည်းတက်ကြွရပညာတွေနဲ့ပေါ့နော် present လုပ်ကြပြီးတော့ပါဝင်အားဖြည့်ကြပါလိမ့်မယ်။အာညီမတို့ပြည်သူတွေမှာအခက်အခဲတွေရှိရအဟန့်တားတွေလည်းရှိရဒါပေမဲ့ကဘာကတကယ်ဖြစ်ဖြစ်နေတဲ့ situation ကိုအတိအောင်နဲ့ဒီများပြားလာတဲ့ပြည်သူတွေရဲ့ရင်ထဲကတကယ်လို့ရှိနေတာကလို့ရှိနေတာဘာလဲဆိုတာပေါ့နော်ကဘာတဝန်းကလူတိုင်းသိအောင်လို့ညီမတို့ဆက်လက်ပြီးတော့စူးစမ်းကြအောင်ပါပါ and we never violate if there is a violation it's not us
အကာရီဂီတာရီနဲ့လူလူရေးတော်ပုံကိုအင်အားဖြည့်ခဲ့ကြပြီးတိတ်မကြခင်ပါပဲအာဏာသိမ်းစစ်တပ်ဟာဆန္ဒပြလူလူကိုစတင်ဖြိုခွဲလာပါတယ်အဲ့လိုဖြိုခွဲနေရင်ကြာကပဲလူငယ်တွေကလည်းရတဲ့နီးနဲ့ဆက်ပြီးတော့တိုက်ပွဲဝင်ခဲ့ကြရမှာနိုင်ရနေပါ့ကိုပရိုဂျက်တာနဲ့ထိုးပြီးတော့ဆန္ဒပြတဲ့ပုံတွေတင်တာစစ်ကောင်စီရန်တရားရိုင်နဲ့သွားအောင်လုပ်တဲ့ CDM လှုပ်ရှားမှုမှာပူးပေါင်းပါဝင်ဖို့တိုက်တွန်းတာနိုင်ငံတော်တိုင်းပင်ခံသမရအပါအဝင်အာဏာစသိမ်းကလေးကအဖမ်းခံထားရတဲ့သူတွေကိုလွှတ်ပေးဖို့တောင်းဆိုတာတွေကိုအဲ့ဒီလှုပ်ရှားမှုမှာထည့်သွင်းခဲ့ပါတယ်လူငယ်တွေကအဲ့ဒီလှုပ်ရှားမှုတွေနဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်နေချိန်မှာပြည်သူတွေအိတ်ကောင်းခြင်းမအိတ်ရစားကောင်းခြင်းမစားရဖြစ်စေတဲ့ရက်ွက်တွေအတွင်မိခွင်းပြစ်တာအစိတ်ခတ်တာလိုရွရွတဲတဲဖြစ်အောင်လုပ်သူတွေကိုနေရာအနှံ့မှာလူထုကဖမ်းမိလာပါတယ်ဖမ်းမိသူတွေကသူတို့ကိုရဲနဲ့တက်နောက်ခံအဖွဲ့အစည်းတွေကငွေပေးခိုင်းစေချောင်ဝန်ခံကြပါတယ်အဲ့နောက်မှာတော့နိုင်ငံအနှံ့မှာမင်းမဲစရိုက်ဆန်တဲ့အပြုအမူတွေရှိနေတာကြောင့် ချမှတ်ထားတဲ့ပုံမှန်146ရက်ညာ8နာရီတရင်မှာကျင်းညာခဲ့ပါတယ်အရေးယူမယ်လို့26ရက်နေ့ညကျင်းညာချိန်မှာရဲတပ်ဖွဲ့ရဲ့ပြက်ကတ်မှုကြောင့်တေဆုံးတဲ့သူကရှစ်ယောက်ရှိနေပြီဖြစ်ပါတယ်အခြေအနေတွေရှုပ်ရှက်ခတ်နေခြင်းအတွင်းမှာပဲလူငယ်တွေကကိုတက်ကျွမ်းရဘာသာစကားနဲ့ကိုရီးယားလိုဂျပန်လိုအင်္ဂလိပ်လိုပြင်သစ်လိုတရုတ်လိုတွေပြောပြီးတော့သက်ဆိုင်ရာတန်အမတ်ကြီးတွေနဲ့ဆွေ
မတို့တန်တွေကိုကြားအောင်ဆိုလို့ရှိရင်ဘောနော် social platform တွေရတကယ်ကိုအရင်အရေးပါတဲ့နေရာမှာရှိပါရဲ့ရှင်ဥမာအဖြစ် Facebook တို့ Instagram တို့ Twitter တို့ဘောနော်ညီမတို့သတင်းတွေညဝေညီမတို့တိုင်းပြည်မှာဘာတွေဖြစ်နေလဲဆိုတာပြည်ပရောက်ဘူးတွေလည်းသိအောင်ခြားနိုင်ငံအတူတွေသိအောင်ပြပြရဲ့ခါမှာဒီ social platform တွေမှာ foreign language ဘောနော်မြန်မာဘာသာစကားမှုပဲတခြား international language တွေနဲ့သုံးပြီးတော့ပြပြရတဲ့အားမျိုးတွေလည်းရှိပါရဲ့ရှင်ခုဆိုရင်ဘောနော်ညီမတို့ပြည်သူပြည်သားအားလုံးရဲ့ကြိုးစားအထောက်အမှုကြောင့်ဘောနော် generation Z ပဲမဟုတ်ပဲနဲ့ ASY အကုန်လုံးပါဝင်ပြီးတော့ဘောနော်ကြိုးစားအထောက်အပံ့တွေအတွက်ကြောင့်နိုင်ငံတကာတန်ရုံးနေ UN US UK စသည်ဖြင့်အကုန်လုံးနှိပါကိုဘောနော်ညီမတို့အနေနဲ့အိတ်ဖွင့်စာပြီးပေးပို့နိုင်ခဲ့ဖြစ်ပါရဲ့ရှင်ဒီတွေအားလုံးရဲ့ဒီမဲ့ချက်ဖြစ်တဲ့ဒီမိုကရေစီမရမချင်းကိုညီမတို့တွေအကုန်လုံးအဆုံးထိတိုက်ပွဲဝင်လာမှာဖြစ်ပါရဲ့ညီမကိုယ်တိုင်လည်းမြန်မာနိုင်ငံရဲ့အကြံတို့တရားအနေနဲ့ရော generation set တရားအနေနဲ့ရောဒီဆန္ဒပြပွဲတွေမှာအဆုံးထိပါဝင်ရမယ်လို့ခံယူချက်တွေထားရပါတယ
်ဖေဖော်ဝါရီလ28ရက်နေ့မှာတော့လူငယ်တွေကတနခါလိမ့်နဲ့လှုပ်ရှားမှုနဲ့လူလူတိုက်ပွဲကိုဆင်နွှဲကြပြန်ပါတယ်တနခါလိမ့်ချင်းအဖြစ်နေရောင်နဲ့အပူဒဏ်ကိုကာကွယ်ရာရောက်တယ်လို့ကမ္ဘာမှာအလွန်ထူးခြားတဲ့မြန်မာတို့ရဲ့တနခါလိမ့်ချင်းအလေးအထားနဲ့ကမ္ဘာရဲ့အာယုံစိုက်မှုကိုရဖို့ကြိုးပမ်းကြတာလည်းဖြစ်ပါတယ
်တနခါဆိုတာကတော့ကမ္ဘာလည်းတည်ရပို့ပြီးတော့ကျွန်တော်ရဲ့ဇီလုံးညီညွတ်မှုကိုကျွန်တော်တနခါနဲ့ထပ်ပြီးတော့ဟိုပေါ့ထပ်လောင်းပြီးတော့ပေါ့နော်ကမ္ဘာတည်အောင်လုပ်နေရပြီးတော့နောက်တစ်ခုကကျတော့ဘာလဲဆိုတော့တနခါဆိုတာကျွန်တော်ငငယ်ရဲကကျွန်တော်မိဘတွေအမေတွေပေါ့နော် especially အမေတွေကနေမှကျွန်တော်တို့ကိုငငယ်ရဲခွန်ကြွေးရအစိပ်ပြောင်းအပူကင်းအောင်ပြီးလို့ရှိရင်လိမ့်မေးရပူတန်ကောက်ရအဲ့လိုပဲကျွန်တော်တို့ကအမေရဲ့သားတွေပါအဲ့တော့ကြောင့်အမေတွေရဲ့မြစ်တာတွေအမေတွေရဲ့ဒီပေါ့နော် protection လုပ်ပေးမှုတွေ care လုပ်ပေးမှုတွေနဲ့ထပ်တူကြတဲ့တနခါကိုအားလုံးကျွန်တော်တို့အတူတူစင်မြန်းပြီးတော့ကျွန်တော်တို့အတူတူတိုက်ခွဲဝင်စီဖို့တော့ကျွန်တော်တို့ကလာပြီးတော့ကူညီပေးတာပါဟုတ
်လူငယ်တွေကဖန်တီးမှုမျိုးစုံနဲ့ဥဆောင်ပြီးငင်းချမ်းစွာဆန္ဒပြနေချိန်မှာစစ်ကောင်စီကလည်းရဲအင်အားအများအပြားနဲ့ဆန္ဒပြနေတဲ့အချိန်ဒီမှာရောညဘက်တွေမှာပါလူလူလှုပ်ရှားမှုမှာပါဝင်သူတွေကိုအကြမ်းတမ်းဖမ်းဆီးမှုကိုအရှိန်မြှင့်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကကြီးစောင့်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းအရဖေဖော်ဝါရီလ1ရက်နေ့ကနေဖေဖော်ဝါရီလ28ရက်နေ့အထိစုစုပေါင်းဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခံထားရသူပေါင်း854ယောက်ထိရှိခဲ့ပြီဖြစ်ပါတယ်။အဲ့ဒီထဲကထောင်ဒဏ်ချမှတ်ခံရသူက4ယောက်အမှုဖွင့်ပြီးဖမ်းဝရမ်းထုတ်ခံထားရတဲ့အတွက်တင်းရှောင်နေရသူက61ယောက်နဲ့ပြန်လဲလွတ်မြောက်လာသူက83ယောက်ရှိပါတယ်။ဒါကြောင့်လက်ရှိအချိန်ထိဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခံထားရသူပေါင်း981ယောက်ရှိနေပါတယ်ရှင်။အခုလိုအကြမ်းဖက်တမ်းဖြိုခွဲဖမ်းဆီးတရားစွဲဆိုတာတွေရှိနေပေမဲ့လူငယ်တွေဥဆောင်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးຫນွေဥလှောက်ရှားမှုကြီးကတော့ဆက်လက်အရှိန်ကောင်းနေစေဖြစ်ပါတယ်ရှင်။